ဒီ2012ဂျာပြတ်ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအစီရင်ခံစာမှာဟိုဘလို့အချက်တွေကိုဥက္ကူကြီးတို့အနေနဲ့အဓိကထားဖော်ပြထားပါလဲရှင
်။ဆိုတော့ကျွန်တော်ဒီမတိုင်ခင်မှာတော့အစီရင်ခံစာအမူအကျမ်းပေါ့လေ။ဒါ drop report ကတော့ကျွန်တော်တို့ဆက်ထားပြသားပါ။အဲတော့အခုကတော့ကျွန်တော်တို့ဒီအစီရင်ခံစာဒါတော့အချောတက်ထွက်တာပေါ့လေ။ထွက်တဲ့အချိန်မှာအထက်နိုင်ဆုံးကျွန်တော်တို့အရင်အမူအကျမ်းထွက်တုန်းကအချက်လက်တွေကိုဆက်ပြီးတော့ကျွန်တော်တို့အတည်ပြုတာသုံးသက်တာအဲ့ဒါတွေပါကျွန်တော်တို့ဆက်ထည့်ထားပါတယ်။အဲ့တော့ထည့်ထားတော့ဒီနောက်လာမယ့်ရွေးကောက်ပွဲတွေအတွက်သင်ခန်းစာယူစရာတွေဘလောက်အားနည်းချက်ဒီပေါ်လေအဲ့ဒါတွေပါကျွန်တော်တို့ဟိုအကြံပြုချက်ဒီပေါ်အဲ့ဒါတွေပါကျွန်တော်ထည့်ထည့်ထားပါတယ်
။ဟုတ်ကဲ့ဒီအစီရင်ခံစာကိုပြုစုနိုင်ဖို့အတွက်တရင်အချက်လက်တွေကိုဥက္ကူကြီးတို့အနေနဲ့ဘယ်လိုများရယူနိုင်ခဲ့ပါလဲရှင
်။အဲ့ကျွန်တော်တို့ကအရင်ဆုံးတော့ကျွန်တော်တို့ဒီစောင့်ကြည့်လေ့လာမှုတွင်ရက်ကနေပြီးတော့မဲဆန္ဒနယ်မြေတိုင်းမှာအနည်းဆုံး၁၀ယောက်ပေါ့လေကျွန်တော်တို့ ਨੇ ဒီဆက်တွေ့ရမဲ့ကိုယ်စလဲပေါ့အဲ့ဒါကျွန်တော်တို့စားဖို့ကြိုးစားပါတယ်ပြီးတော့မှသူ့ကိုဗဟုသူ့ပြီးတော့အဲ့ဒီသက်ဆိုင်ရာမဲဆန္ဒရှင်တွေကနေပြီးတော့သူတို့မျက်စိအောင်မှာမတမာမှုတွေဒီမတော်မတရားတာတွေတွေ့လို့ရှိရင်သတင်းပို့နိုင်ဖို့အတွက်ကိုကျွန်တော်တို့ဟိုစုစည်းပါတယ်အဲ့တော့အဓိကကတော့စောင့်ကြည့်လေ့လာမှုကိုနိုင်ငံသားများစောင့်ကြည့်လေ့လာမှုအဖြစ်နဲ့ကျွန်တော်တို့စပြီးတော့ဒါမိတ်ဆက်ပေးတဲ့သဘောပါ။နောက်ကျွန်တော်တို့သတင်းမီဒီယာဌာနတွေကသတင်းပေါ်ပြတဲ့တွေကိုလည်းကျွန်တော်တို့စုစည်းပါတယ်။နောက်နိုင်ငံရေးပါတီတွေပါတီမဲဆွယ်ကိုယ်စားလှယ်တွေနောက်ဒီရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တို့ရဲ့နောက်ပြီးတော့ online သတင်းဌာနတွေကိုစရှိတဲ့ချင်းအဲ့ဒီရတဲ့အချက်လက်တွေအားလုံးကိုစုစည်းပြီးတော့ဒါနောက်ပိုင်းမှာရွေးကောက်ပွဲအစည်းအကာလအတွက်ကိုကိုယ်တိုင်အတီးပြုစုံစမ်းလေ့လာတာတွေလည်းကျွန်တော်တို့ထပ်ပြီးတော့လွှတ်ပါတယ်။အဲ့လိုနည်းနဲ့ကျွန်တော်ပြုစုခဲ့တာ
။ဟုတ်ကဲ့ဒီအစီရင်ခံစာကိုဒီလိုပြုစုနိုင်ဖို့အတွက်ဥက္ကူကြီးတို့အနေနဲ့ဘယ်လိုများအခက်အခဲတွေကိုရင်ဆိုင်ခဲ့ရတာမျိုးရှိပါလဲရှင
်။ဟုတ်ကဲ့ခင်ဗျာတို့များတယ်ကျွန်တော်တို့ဒီစလုပ်တဲ့အချိန်မှာဟိုကရွေးကောက်ပွဲကျင်းပတဲ့ကာလနဲ့ကျွန်တော်တို့တွေဒီအရင်းထောင်တွေကနေလွတ်လာပြီးတော့စတင်လုပ်ရတဲ့ကာလကတော်တော်နီးတယ်။နီးတော့ကျွန်တော်တို့ဒါအချိန်လုံလောက်ဖို့လိုပါတယ်။နောက်တစ်ခုကတော့ကျွန်တော်ငွေကြီးကျွမ်းကျင်မှုအသက်ပညာလူအင်အားအစကြီးဖြင့်တကယ်ကကျွန်တော်တို့2015လိုမျိုးနိုင်ငံလုံးအတိုင်းအတာနဲ့လုပ်မဲ့ရွေးကောက်ပွဲဆိုရင်တော့ဒီတဲ့ကျွန်တော်ပြိုပြီးတော့ပြင်ဆင်ကြရအများကြီးလိုအပ်လာမှာပ
ါဟုတ်ကဲ့အခုစုဆောင်ရရှိတဲ့အချက်လက်တွေအရအခုပြီးခဲ့တဲ့ဒီဂျားဖြတ်ရွေးကောက်ပွဲအပေါ်မှာအကိုတို့အနေနဲ့ဘယ်လိုများသုံးသပ်မိလဲရှင
်ရေဦးကပြောရင်တော့ကျွန်တော်တို့2010ရွေးကောက်ပွဲတဲ့စာလို့ရှိရင်ဒီမဲဆန္ဒရှင်တွေရဲ့လူကြားမှုရောဒီစောင့်ကြည့်လေ့လာတဲ့လုပ်ငန်းရောသာရှိတဲ့ပြင်ဒါအများကြီးတိုးတက်လာတယ်လို့ပြောလို့ရပါတယ်
။ဟိုဒီစင်ကန်ဆာနဲ့ပတ်သက်ပြီးတော့အခု80ကိုဘာတွေလှုပ်ဆောင်သွားဖို့များဥက္ကူကြီးတို့ရည်ရွယ်ထားတာမျိုးရှိပါလဲရှင
်။အခုကကျွန်တော်တို့စင်ကန်ဆာတွေကိုဒါဒီနေ့သတင်းမီဒီယာတွေကသတင်းပေါ်လေကျွန်တော်တို့သတင်းထုတ်ပြန်တာပါ။အဲဒါပြီးတော့ကျွန်တော်တို့ပါတီနိုင်ငံရေးပါတီတွေတော့ဒီကရေကောက်ပွဲကော်မရှင်ပြီးတော့ဒီသက်ဆိုင်ရာဒီတတိပုဂ္ဂလတွေရောကျွန်တော်တို့တက်နိုင်သလောက်ကြောက်အောင်တော့ကျွန်တော်တို့ဖြန့်ချီသွားမှာပါ
။ဟုတ်ကဲ့ဥက္ကူကြီးကိုကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့